နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆက်တက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုအပြစ်ရှိမရှိမနက်ဖြန်စက်တင်ဘာလ3ရက်နေ့မှာတရားရုံးကချမှတ်မယ်စီရင်ချက်ကတော့မြန်မာနိုင်ငံရဲ့တရားရေးစီရင်မှုနဲ့မီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရဲ့ပြည်ပြင်းပြောင်းလဲမှုနောက်သတင်းသမားတွေပြည်သူအစိုးရလက်ထက်ရင်ဆိုင်နေရတဲ့ပကတိအခြေအနေမှန်တွေကိုမီးမောင်းထိုးပြမယ်အနေအထားဖြစ်တယ်လို့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်။ဖန်စီခံသတင်းသမားတွေလူမျိုးရေးပါဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတောင်းဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ပြည်သူရဲ့အတန်ကိုပြည်သူဆိုရဘက်ကအလေးထားစဉ်းစားဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်အသေးစိတ်စုစည်းတင်ပြထားတာနားဆင်ပါရှင်
။ဒေဂရော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆက်ချက်တင်ခံထားရတဲ့ရိုက်တာသတင်းတော်တို့ရဲ့အမှုအပြစ်ရှိသည့်ရှိဗနက်ပြန်စက်တင်ဘာလ3ရက်နေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့စီရင်ချက်ချတဲ့တရားသူကြီးဒေဘကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့သူတို့တို့အုပ်ကိုစီရင်ချက်ချတဲ့ရက်ရွှေ့ဆိုင်ခဲ့ကြတာပါ။ဒီမိုကရေစီပေါ်ဆောင်တည်တဲ့အရသာဆိုရလက်ထက်တရားစီရင်အခြေအနေသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရေးဆိုင်ကြရတဲ့စိတ်ခေါ်မှုအခက်အခဲတွေကိုထင်ဟပ်ပြပါမယ်။ဒီသတင်းတော်တို့ရဲ့အမှုစီရင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်နေကြတဲ့အခြေပါတော့ဒေါက်ဆန်းစုကြည်နဲ့အန်ဒီအစိုးရအနေနဲ့အမှတ်တရားဘက်ကိုရက်တီစေချင်ပါတယ်လို့သတင်းသမားကာကွယ်စောင့်ရှောက်သူများအဖွဲ့ PCFJ ကကိုတာလုံးဇောက်ထက်ကပြောပါတယ
်။စစ်တပ်နဲ့ရင်းသားစီရင်လုပ်နေလို့ဒီဒီမိုကရေစီအားလုံးကိုသတင်းမှားရင်သတိခံပါဘူးနော်။အဲ့တော့သတိခံလို့ဆိုရင်လည်းဒါအတွေ့အကြုံပိုင်းဖြစ်တော့မှာပေါ့နော်။အဲ့တော့ဒီလိုဒီချက်တွေကအစိုးရလက်ထက်မှာပုံမှန်ကသတင်းမီဒီယာမှာညစ်တက်ကကြီးရလို့ကြီးမှုပေါ်ထုတ်ရတဲ့အဲ့တော့လူဝချက်ဥပဒေနဲ့ထောင်ချလိုက်တဲ့ဒီသမားကြီးကအလေးရဖြစ်တော့မှာနော်။ကဲတော့ဒါကလည်းဒီကဲလေဝေမျိုးရင်းသူရှိတယ်လို့ပြောကြောင်းအဲ့တော့သူတို့ဒီဟာကြီးကဖြည့်ဆင်းသွားဖို့တယ်ဒီရေပြည်သမားတွေဒီပုံစံမျိုးကဖတ်လို့ပါအဲ့တော့ဖတ်နေတဲ့အတွက်ကြောင့်ဆိုတော့ကျွန်တော်ကအဲ့ဒီဟာကိုတွန်းလာမိတယ်သတိကိုတွန်းလာလို့ကျွန်တော်ကအရင်မမုံဖတ်လာတယ်နော်အဲ့တော့ဒါအစိုးရကလည်းမကောင်းတာနော်
ရိုက်တာသတင်းတော်လူငယ်တဦးသတင်းရယူမှုနဲ့ဖမ်းဆီးထောက်ချတရားဆွဲဆိုခံရတဲ့အနေအထားကတော့အက်ဒီဆိုရလက်ထက်သတင်းသမားတွေရင်ဆိုင်တရားတဲ့စိတ်ခေါ်မှုအခက်အခဲအက်ဒီရဲ့ကြားလွန်လာတာကိုထောက်ပြနေတာဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကဓာတ်သေးစာရှုလက်ရည်ကလည်းပြောပါတယ
်ဒီချက်ကဘာကိုတက်ပြလဲဆိုတော့အရှိကိုသွားဖို့စူးစမ်းနေကြတဲ့လူငယ်တွေပေါ့နော်ဒီမိုကရေစီပို့ပြီးတော့ရင့်တန်လာဖို့ပို့ပြီးတော့အောင်မြင်လာဖို့သွားနေကြတဲ့အချိန်မှာတို့ရဲ့လှုပ်ရှားမှုတွေကိုနောက်ပြန်ဆွဲနေတဲ့ဥပဒေကြီးပေါ့အဲ့ဥပဒေကပြင်ဆင်ဖို့လိုနေတဲ့ဆိုတော့မြန်မာထင်တာဖြစ်နေတယ်ဒါဒီကိစ္စကိုကျွန်တော်တို့ဒါဒီ journalist တွေဆန်းခံရတဲ့ဆိုတဲ့ကိစ္စရမှာအဓိကအထင်နာတာက journalist တွေကိုယ်တိုင်ပေါ့နော်သူတို့မိသားစုတွေဖြစ်တဲ့နောက်သတင်းမီဒီယာလောကသားတွေအတွက်ပါအဲဆိုရင်ပေါ်ရတစ်ခုဖြစ်လာတဲ့ဆိုတော့ကိုယ်ပြင်းတာလားဆိုရင်ဒါအပြင်သူတို့မျိုးကိုဖမ်းဆီးလိုက်ခြင်းတွေသတင်းမီဒီယာလောကတွေအတွက်တင်မှာမကောင်းတော့ပြည်သူတွေအတွက်အဓိကကျွန်တော်တို့တက်ကြွလို့ရှားသူလူငယ်တွေနောက်ရက်သက်အဖွဲ့ကြီးလူငယ်တွေအတွက်ပါဒီကိစ္စကိုဖြစ်နေတယ်ဒီလူငယ်တွေအတွက်ပါဆိုရင်မျိုးတိုးလာသေးတယ်ဆိုတာမျိုးကိစ္စပေါ်မှာဆုံးဖြတ်ချက်ကြီးလားတော့နိုင်ငံရဲ့image ပေါ့နိုင်ငံရဲ့ပုံရိပ်ကိုပါကဘာတဝမ်းမှာလက်ညှိုးထိုးစရာဖြစ်လာနိုင်တယ်အကယ်၍ဆုံးဖြတ်ချက်မှားပါခဲ့ရရှိတော့ဒါမှမဟုတ်တရားမမျှတဆုံးဖြတ်ချက်တွေဖြစ်ပြီးပေါ့လက်ရှိမြန်မာနိုင်ငံတုံ့ပြန်နေရတဲ့ pressure ဖြစ်အားတွေကပိုဆိုးလာဖို့ပဲရှိရလို့မြင်ပါ
တယ်ဗဒက်ကျော်စီကြချပဲတရားခွေကိုတော့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေဒီမိုကရေစီအားစုတွေတွားရောက်ဝင်ရကြမှာဖြစ်ပါတယ်တရားသူကြီးအတွေနဲ့လွတ်လပ်ပြီးတော့တရားပြတ်တမှုရှိတဲ့ဆုံးဖြတ်ချက်ကိုစီကြည်တုံတရားပြေဝစွာနဲ့ချမှတ်ပေးဖို့ပြောလိတော့လဲသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ
်ကျွန်တော်တို့ဒီမိုကရေစီနိုင်ငံကိုတွားဖို့အတွက်ဆိုရင်မြန်မာနိုင်ငံအတွင်းမှာရှိတဲ့ institution တွေအကုန်လုံးကဒီမိုကရက်တစ် system နဲ့ကိုက်ညီတဲ့ပြည်ပြောင်းလဲမှုတွေလိုအပ်နေတယ်ဆိုတော့လေတော့မြင်သာသေးတဲ့ case ဖြစ်တယ်ဘာလို့လဲတော့တရားဥပဒေစိုးမိုးမှုဆိုတာလေတကယ်ကိုတရားဥပဒေဆိုဒီမိုကရေစီမှာမတိုင်းတည့်ရလို့လွတ်လပ်စွာနဲ့ရည်တည်တဲ့အမိကိုကိစ္စရည်တည်တဲ့တရားဥပဒေဘယ်လောက်ကြီးအမိကိုကင်းနိုင်လို့လဲဘယ်လောက်ကြီးလွတ်လပ်နိုင်မလဲတော့မြန်မာစစ်သားဖြစ်စီမယ်လို့လဲပြောနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒါကိုစောင့်ကြည့်လို့ရပါတယ်ဟုတ်
ဗတ်တီစာရှိုးလည်ပါရှင်ဗတိစတေပါလာတရားတွေတို့ကလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေနဲ့ဒီမိုကရေစီအားစုတွေစုဝေးပြီးတော့ရိုက်တာသတင်းသမားတို့ဝအများဆုံးလူပြောင်ရေးပါဝင်ပြည်သူတွေသတင်းပတ်သိရှိခွင့်ရရေးတဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူရေးသားပြပြခွင့်ရရေးအတွက်လမ်းမတွေပေါ်မှာထွက်ပြီးတော့ကြီးကျယ်စွာခြိတ်ဆက်နဲ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်တက်ဆိုင်တဲ့အစိုးရတာဝန်ရှိသူတွေတရားရေးမှတ်တမ်းတွေပြည်ထောင်စုတာဝန်ရှိသူတွေအနေနဲ့အလေးအနက်စဉ်းစားကြဖို့ပြောလိုက်တယ်လို့လည်းဥဆောင်ဆန္ဒပြခဲ့ကြသူတွေကပြောပါတယ်ဒါကြတော့လေးဝတ်ချက်
ရာဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတော်ဦးမောင်ခေါ်ကိုပါလုံးကိုကျော်စိုးခေါ်ကိုမိုးအောင်တို့တို့ဟာပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကတော့ရဲတပ်ဖွဲ့ဝင်တွေဘက်ကချိန်ဆလို့တွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအစဉ်စာရီလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်ပြည်ထောက်ကျက်တဲ့ပြည်ရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်တရားရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ဖို့ရန်ကုန်ပြည်ပိုင်းခရိုင်တရားရုံးကဆုတ်ဖြတ်ချက်ချခဲ့တာပါ။တတိယဆက်စပ်တင်ဘာလ3ရက်နေ့မှာတော့ရိုက်တာသတင်းတောက်တို့ကိုအပြစ်ရှိပချင်တရားရုံးကအပုစီချက်ချပါဖြစ်ပြီးသူတို့ကိုစွဲချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရအပြည့်ဆုံးထောက်တဲ့14ရက်အထိတရားရုံးကဆုတ်ဖြတ်ချက်ချနိုင်ပါတယ်ရှင်။